'cause it only serves to make me more determined to achieve my final goal.
아, 그 외에 올라래. MI 샘팅 대이포 사오예 예, 나시보 마 소예. 아추 다원 잡회, 묘드미 잡회 마 잡회무 고지 유사 우지래 뜻수 느수고 띵싸올라라 피비로. 에리 아회먀하 အမြင့် 15 မီတာ မှာ ရပ်တန့်ထားတဲ့ ရဟရင်ဘော ကနေ rebelling ချိုး ဖြစ် ဆင်းသက်လာပြီး ဆေးပြကွင်းတွင်း မှာ ဖြန့်ကွဲ နေရာယူနေတာပဲ ဖြစ်ပါတယ် ခင်ဗျာ
အဲ့ဒါကတော့ မတ်လ 29 ရက်နေ့ ဒီပြီးတော့ မှာ 83 ချိန် မြောက် တမ်ပရိုနိ ဆေးပြ ခန်းနာ ရဲ့ ဒစိတပိုင်း ဖြစ် ဒီနေ့ မှာ ထူးထူးခြားခြား အမျိုးသမီး တက်ခွဲမှု ဘိုကြီးယူယူဆန် ဦးဆောင်တဲ့ တတ်စုနစု က ရဟရင်ဘော ကနေ ဆင်းရဲပြ ကွင်းထဲကို ဆင်းသက်တဲ့ မြင်ကွင်း ကို အဲ့ဒီနေ့က live တိုက်ရိုက် ထုတ်လွှင့်ရာ မှာ
အခမ်းအနားအစီရင်ခံခဲ့သူကအခုလိုရှင်းပြခဲ့တာပါဒါအပြင်ဒီနှစ်ထူးခြားချက်နောက်တစ်ခုကတော့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုခြစ်တဲ့လေးပြူတဲ့တပ်ခွဲတွေမှာအမျိုးသမီးဗိုလ်မှူးတချို့ပါဝင်ခြင်းနဲ့ဖြစ်ပါတယ်ဟုတ်ဆိုရင်တော့ဗိုလ်မှူးတသက်ခံဦးဆောင်တဲ့ပေါင်စည်းရစစ်ကြောင်းအလံတော်ဖွဲ့ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေး ဘူးဆိုရင်တော့စစ်ကြောမူခရင်တိုင်းရင်သားဘုံမူကြီးမျိုးစုံဝင်ဟာတက်ခွဲမူဘုံမူချောဆုရွှေဦးဆောင်တဲ့အောင်ကြီးရစစ်ကြောကွန်ပျူတာခွဲကာကွယ်ရေးဦးစီးချုပ်ယုံကြည်မျိုးသမီးကိုစားပြုစေးပြတက်ခွဲနဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာဘူးဆိုရင်တော့အောင်စီရစစ်ကြောင်းတည်ရင်မူဒရုပမာအတိုင်းရင်သာဒုတိယဘုံမူကြီးအောင်ကျော်လင်းဟာတက်ခွဲမူဘုံမူမုံမိုးအောင်ဦးဆောင်တဲ့ကာကွယ်ရေးဦးစီးချုပ်ယုံကြည်မျိုးသမီးကိုစားပြုစေးပြတက်ခွဲတင့်တဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ
အလားတူပဲမြောက်ပြည်တည်ရင်မှလည်းအမျိုးသမီးတက်ခွဲမှုကဦးဆောင်ခဲ့တာဖြစ်ပါလေ
အခုဆိုရင်တော့မြောက်ပြည်စစ်ကြောင်းတည်ရင်မူဒုတိယရဲမူကြီးလိုင်မင်းထွန်းဟာတက်ခွဲမူရဲမှုခင်မာဦးဦးဆောင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့လူသမီးကိုစားပြုစေးပြတက်ခွဲတင့်တဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ။အဲဒီတက်ခွဲအနောက်မှာဆက်လက
်ဒါအပြင်အစီအစဉ်ကြီးညာခဲ့သူကခဏိမြန်မာနိုင်ငံရဲ့ကာကွယ်ကဏ္ဍမှာအမျိုးသားတွေကသာမကအမျိုးသမီးတွေကိုပါပါဝင်ခွင့်ပြုနေပြီဖြစ်ကြောင်းပြောကြားခဲ့ပါတယ
်။စေးပြခွင့်အတွင်းမှာယောက်ျားသားများနဲ့ရင်ပေါင်တန်းပြီးစေးပြနေရာယူထားတယ်ဒုတာဝန်တပ်ဖွဲ့အမျိုးသမီးကိုစားပြုစေးပြတက်ခွဲကာကွယ်ရေးဦးစီးချုပ်ယုံကြည်အမျိုးသမီးကိုစားပြုစေးပြတက်ခွဲနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အမျိုးသမီးကိုစားပြုစေးပြတက်ခွဲတို့ကိုတွေ့ရတာဟာဖြင့်မြန်မာတပ်မတော်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်များကိုထမ်းဆောင်ရမှာအမျိုးသားများကိုသာမကအမျိုးသမီးများကိုပါနိုင်ငံတော်ကာကွယ်ရေးအင်အားစုဖြင့်အောင်မြင်စွာဖွဲ့စည်းလေ့ကျင့်ပေးနိုင်ခဲ့ကြောင်းမှတ်ချက်တင်နိုင်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်
မြန်မာတပ်မတော်မှာအမျိုးသမီးတွေပါဝင်ခွင့်ရခဲ့တဲ့အခမ်းအနားကဘယ်လိုရှိပါသလဲမြန်မာစစ်တပ်မှာအမျိုးသမီးအရာရှိတွေအဖြစ်ပထမဦးဆုံးပါဝင်ခွင့်ရခဲ့တာကတော့1954ခုနှစ်ကဖြစ်ပြီး1960ခုနှစ်မှာတော့ဆရာဝန်သူနာပြုရုံးလုပ်ငန်းတွေကလွှဲလို့အမျိုးသမီးတွေကိုစစ်တပ်မှာစုဆောင်ခြင်းကိုရပ်တန့်ခဲ့တယ်လို့သမိုင်းသူတွေတချို့ကထောက်ပြခဲ့ကြတာရှိပါတယ်တခါ2013အောက်တိုဘာလမှာတော့စီပညာနဲ့မပတ်သက်ပဲအမျိုးသမီးတွေကိုမြန်မာစစ်တပ်မှာရှောက်ထားဖို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာကြီးညာခဲ့ရမှာတော့အရက်အနည်းဆုံး5ဘီ3လက်မှကိုအလေးချိန်ပေါင်130ထဲမကျော်ရအသက်25ကနေ30ရှိဖို့လိုပြီးအိမ်တောင်မရှိသူဖြစ်ရမယ်လို့ဖော်ပြထားတဲ့ပြင်ဘူတင်တန်းအောင်မြင်ရင်ဒုဗိုလ်အဆင့်ပြေးမှာဖြစ်တယ်လို့လည်းကြော်ညာမှာဖော်ပြထားပါတယ်ရန်ကုန်တိုင်းမော်ဘီတက်နယ်ဘူတင်တန်းကျောင်းကနေပထမဦးဆုံးအမျိုးသမီးစစ်ဗိုလ်တွေ2014ဩဂုတ်လကတင်တန်းဆင်းခဲ့တာဖြစ်ပါတယ်။စီးပညာပိုင်းကနေတတ်သေးဝင်ခွင့်ရခဲ့တဲ့မြန်မာအမျိုးသမီးဒုတိယဘိုးမူကြီးမိုးမိုးမြင့်နဲ့ဒုတိယဘိုးမူကြီးစန့်တီတာခင်တို့ဟာလွှတ်တော်မှာပါဝင်တဲ့တမတ်သားရှိတဲ့တပ်မတော်ကိုယ်စားလှယ်တွေအဖြစ်2014ဇန်နဝါရီလမှစတင်တာဝန်ထမ်းဆောင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ56တန်းကျော်နဲ့စစ်တပ်ရဲ့အင်အားဟာ5,000-6,000ရှိတယ်လို့ Global Firepower ထောင်ဆက်ကွန်အညွန့်ကိန်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့လူဦးရေတိကျကျော်ရှိတဲ့အမျိုးသမီးတွေရဲ့ခန့်ကန်တာကမြန်မာစစ်တပ်မှာဘယ်လိုရှိပါသလဲဆိုတာကိုအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟဝိုင်အခြေစိုက် Asia Pacific Center for Security Studies လုံခြုံရေးဘာသာရဆိုင်ရာအာရှပစိဖိတ်ဌာနမှာ28နှစ်တာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံကိုလည်းမကြာခဏလာရောက်ခါ
Women OTS, officer training. Decision maker level ကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးကကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအများကြီးပတ်ဝန်းကျင် environment အမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ်ဆိုတော့အဲ့လိုလုပ်တဲ့ခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးမသိနိုင်ဘူးပေါ့ဆိုတော့ကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရန်ရေးကြည့်ပါကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human male လူပဲလေအဲ့ဒါတွေကို
ကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဥစ္စာမဆိုင်တဲ့နေရာမရှိဘူးအဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြည်တောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲအဲ့ဒီစတာကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလို့မျိုးပဲလုံနိုင်တဲ့ဥစ္စာကို
decision maker level
ထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ
breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပို့တော့အောင်ပို့တတ်အောင်ပို့စီအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမပြောချင်တယ်အခုဝင်တဲ့ first generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျမတိုက်တွန်းချင်ပါတယ်မြန်မာစစ်တပ်မှာအမျိုးသမီးတွေအနေနဲ့
ရှည်တန်းစစ်မြေနာမှာတိုက်ပွဲဝင်မဲ့အစားငြိမ်းချမ်းရေးဒုက္ခသည်အရေးလူအခွင့်အရေးနှင့်သဘာဝဘီဒုက္ခကယ်ဆယ်ရေးစသဖြင့်တို့မှာပုံမပါဝင်လှုပ်ဆောင်တင်ကြတဲ့အပြင်တမတော်ရဲ့အခန်းကဏ္ဍဟာနိုင်ငံမှာဘယ်လိုရှိသင့်ပါလဲဆိုတဲ့ကချင်တိုင်းသားခေါင်းဆောင်တူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကဏ္ဍကိုညှိကုန်းချုပ်အပ်ပါတယ်ရှင်
တမ်တော်လူလာရေးရကလေးကနေအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်ဆိုတာကျွန်တော်အားလုံးလက်ခံပါတယ်အဲ့ဒီအခန်းကဏ္ဍမှာပါတင်ပါထိုက်ပါတယ်ဒါပေမဲ့ဒီတမ်တော်တာအမိတမ်တော်တာအဖဆိုတာမဖြစ်တင်ပါဘူးပြီးသူတာနဲ့အမိပြီးသူတာနဲ့အဖဖြစ်တင်ပါတယ်တမ်တော်ရင်အားရှိမှတိုင်းပြည်ရင်အားရှိမယ်ဆိုတာလည်းမဖြစ်တင်ပါဘူးသူရင်အားရှိမှတိုင်းပြည်ရင်အားရှိမှဖြစ်ပါတယ်
Cause it only serves to make me more determined to achieve